ကာဇာကအကြီးဆုံးဆေးရုံရှီဖာရဲ့အကြီးအကဲဖြစ်သူကိုအစ္စရေးကဒီကနေ့ပြန်လွတ်ပေးလိုက်ပါတယ်စစ်ကူတာမှုခံယူဖို့ကာဇာကိုပြန်လွတ်ပေးလိုက်တဲ့တခြားပါလက်စတိုင်းတင်တဲ့အတူသူ့ကိုပါလွတ်ပေးလိုက်တာဖြစ်ပါတယ်ဟာမတ်စစ်သွေးကြွတွေကဌာနချုပ်ဖြစ်အသုံးပြုနေတယ်လို့အစ္စရေးတို့ကဆွဆွဲပြောဆိုပြီးအဲ့ဒီရှီဖာဆေးရုံကိုဝင်ရောက်စီးနင်းခဲ့တဲ့နိုဝင်ဘာလကတည်းကမိုဟာမက်အဘူဆယ်မီယာကိုအစ္စရေးကဖမ်းဆီးထားခဲ့တာပါအဲ့ဒီရဲ့အစ္စရေးရဲ့အဲ့ဒီလိုဆွဆွဲပြောဆိုချက်ကိုဆေးရုံရာရှိတွေကညှင်းဆို့ထားပြီးအစ္စရေးရဲ့လောက်ရကစစ်ပွဲကြောင့်ဆေးရုံမှာလာရောက်ခိုးလုံနေသူတွေနဲ့လူနာတွေအတွက်အန္တရာယ်ဖြစ်စေတယ်လို့ပြောပါတယ်အဘူဆယ်မီယာကိုအခုလိုလွတ်ပစ်လိုက်တာဟာလုံခြုံရေးအရအနေရဖြစ်စေတဲ့အကြောင်းအစ္စရေးအမျိုးသားလုံခြုံရေးဆိုင်ရာဝန်ကြီးလည်းဖြစ်လက်ရဇွန်ပါတီခေါင်းဆောင်တူလည်းဖြစ်တဲ့ဗန်ဂွီက X လူမှုကွန်ရက်မှာပြောပါတယ်ဒီတော့တွင်ဂါဇာကမ်းမြောင်ခန်းယူနစ်မျိုးဘက်ကနေစစ်သွေးကြွတွေကဒုံးကျည်20နဲ့ပြစ်ခတ်ခဲ့တာကိုလက်တုံ့ပြန်တိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ